ရုတ်နိုင်ငံမှာဖမ်းဆီးခံထားရတဲ့အစိုးရနဲ့သဘောထားကွဲလွဲသူနိုဘယ်ငြိမ်းချမ်းရေးဆုရှင်လူရှောက်ဘိုးကိုပြန်လွှတ်ပေးဖို့အတွက်တရုတ်နိုင်ငံရဲ့နောင်တက်မဲ့သမ္မတလောင်းရှီဂျင်ပင်ကိုကမ္ဘာတစ်လွှားကနိုဘယ်ငြိမ်းချမ်းရေးဆုရှင်တရားကျော်ကတိုက်တွန်းသွားပါတယ်အဖြစ်အမှောက်လုပ်ငန်းတွေလုပ်ကြဖို့နှိုးဆော်မှုနဲ့ထောင်ဒဏ်17နှစ်ချခံရတဲ့မစ္စတာလူကိုခြွင်းချက်မရှိချက်ချင်းပြန်လွှတ်ပေးဖို့နိုဘယ်ငြိမ်းချမ်းရေးဆုရှင်134ဦးကမစ္စတာရှီစီကိုဒီကနေ့ပဲတိုက်တွန်းသွားတာပါမစ္စတာလူရဲ့ဇနီးဖြစ်သူကိုလည်းခမွန်တဲ့2010မှာနိုဘယ်ဆုရပြီးကလေးကနေရင်ကျဲချုပ်ချထားရာကနေပြီးတော့ပြန်လွှတ်ပေးဖို့သူတို့ကတောင်းဆိုပါတယ်မစ္စတာလူနဲ့သူ့ရဲ့ဇနီးကိုအချုပ်ကပြန်လွှတ်ပေးလိုက်တာဟာတရုတ်နိုင်ငံသားတွေရဲ့အခြေခံကြတဲ့အခွင့်အရေးကိုလိုက်နာကျင့်သုံးတဲ့နေရာမှာအရေးကြီးတဲ့ပထမအခြေလမ်းဖြစ်တယ်လို့ဖုံးတော်ကြီးဒက်စမွန်တူတူနဲ့တိဘက်ဘာသာရေးခေါင်းဆောင်ဒလိုင်လာမာတို့ပါဝင်တဲ့အဲဒီနိုဘယ်ငြိမ်းချမ်းရေးဆုရှင်တွေကတိုက်တွန်းသွားခဲ့ကြတာဖြစ်ပါတယ်ရှင်